ညီမပြည်တွင်းမှာအခုရပ်ပိုင်းညီမကျန်ငွေနဲ့နိုင်ငံခြားငွေလဲနှုန်းတွေအတက်အကျပြောင်းလဲမြန်နေပြီးလူသုံးပုံပစ္စည်းဈေးတွေလည်းအချိန်တိုတိုအတွင်းအတက်အကျပြောင်းလဲနေကြသောစီးပွားရေးလုပ်ငန်းရှင်တို့ကဗီဒီယိုကိုပြောပါရယ်ပြီးခဲ့တဲ့သတင်းပတ်တွေကနေဆိုင်ရင်ကျန်ငွေတမှုပြန်ကျလာပြီမဲ့
ငွေလဲနှုန်းမတည်ငြိမ်သေးတဲ့အတွက်ဒီဘက်ကနေမှာပြီးတဆင့်ပြန်ရောင်းချတဲ့ကုန်စည်နှုန်းတွေအပေါ်တက်မှတ်ရမှာအခက်အခဲတွေရှိနေတယ်လို့ပြောပါရယ်ရန်ကုန်ကပေးပို့တဲ့စီးပွားရေးသတင်းကိုကိုယ်စုံဝင်လိုက်ကပြောပြပေးမှာပါရှင်
အချင်းတို့အတွင်းမြန်မာကျပ်ငွေနဲ့နိုင်ငံခြားငွေလဲနှုန်းအပြောင်းအလဲမြန်နေတဲ့အတွက်အထူးသဖြင့်နေဆက်ကနေတပိုင်းတနိုင်ပစ္စည်းသွင်းပြီးပြည်တွင်းမှာ
များသွင်းပြီးလှောင်ထားတာမျိုးမလုပ်နိုင်တော့ဘဲငွေပေါက်ဈေးအတိုင်းအနည်းငယ်လောက်သာဝယ်ရောင်းလုပ်နေရတယ်လို့ VOA ကိုပြောပါတယ
်။ဒီနေ့တော့ကတိကောင်းတော့ဖြစ်တာပေါ့ဒါပေမဲ့ဒီလိုပဲပြန်ရောင်းလို့ပြီးသွားတာပဲဒီချိန်မှာရက်လို့ရတဲ့နေရာကိုလည်းသွားသွားဒီကြီးတွေအကုန်ကြီးစုပုံပြီးဆုံးမဆုွယ်လို့တော့ဟိုတော့ဒီမကြည့်တော့လေအဲ့တော့ဒီနေ့တူးဟောက်ဟောက်ပြီးပုံအောင်ပြီးဆိုတော့ဒီချိန်ပြန်လို့ပေါ့ပုံပြန်မှန်းတာပေါ့ဒီဆက်တယ်เนี่ยเราก็เสร็จไปแล้วในเนี่ยโลว์อเซนเดียร์ป้องกันทําตัวอ่ะนี่ก็ดอลลาร์ประมาณ10ดอลลาร์จ่ายมาแล้วจ่ายมา
ပြီးခဲ့တဲ့ရက်ပိုင်းကပြင်ပပေါက်ဈေးတရားမဝင်ကြိုင်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာကို2500ကျပ်အထိရောက်ခဲ့ပြီးဒီကနေ့အောက်တိုဘာလ3ရက်နေ့ပြင်ပပေါက်ဈေးလည်း2900ကျပ်ကိုပြန်ရောက်လာပါတယ်။ရောင်းဈေးဝယ်ဈေးတွေကကျပ်900ဝန်းကျင်အထိဈေးကွာသွားခဲ့ပါတယ်။ဈေးမငြိမ်တဲ့အတွက်တချို့ကအယောင်းဝယ်တွေခဏရပ်ထားကြောင်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဗဟုပံကတော့ရည်ညွှန်းငွေလဲနှုန်းဒေါ်လာကို2100ကျပ်သတ်မှတ်ထားဆဲဖြစ်ပါတယ်။အင်းကြီးထိုင်းနိုင်ငံနဲ့ဘတ်ငွေလဲနှုန်းမှာလဲစက်တင်ဘာလလယ်ကမြန်မာငွေတသိန်းကိုထိုင်းဘတ်ငွေ900နဲ့ညီမျှခဲ့ပေမဲ့အခုရက်ပိုင်းမြန်မာငွေတသိန်းကိုဘတ်1500နဲ့ညီတဲ့ငွေလဲနှုန်းအထိပြန်ရောက်သွားခဲ့ပါတယ်။အခုအပြင်ပေါက်ဈေးမြန်မာကျပ်ငွေတသိန်းကိုဘတ်ငွေ1400လောက်ပြန်ရောက်သွားတယ်လို့မဲဆောက်မြို့ကငွေလဲလုပ်ငန်းလုပ်ကိုင်သူတဦးက VOA ကိုပြောပါတယ်။တိုင
်းတွေပြောလို့မရဘူး။ပေါက်ဈေးလဲညီနေတာပဲ။အဲ့ဈေးလဲညီနေတယ်လေ။ဒီနေ့ကောင်းနေမှာဈေးလဲညီလို့ကောင်းနေတာကလစားအရည်လိုရှိနေတယ်။ကြတော့ဒီကိစ္စအရမ်းပါတယ်တက်တက်ကိုကြမ်းအဲ့ဒါကျွန်တော်မှန်းလို့လည်းမရဘူးကျွန်တော်ကပေါက်ပြရတော့တသိန်းကိုဆောင်ပြရတယ်
တနင်္ဂနွေနေ့မနေ့ပိုင်းကအနည်းငယ်ဈေးကျခဲ့တဲ့အခောက်ရွှေပြင်ပဈေးကတော့ညနေပိုင်းမှာ24သိန်းအထိပြန်တက်လာတယ်လို့ဝယ်ရောက်လုတ်ကင်နေသူတွေကပြောပါတယ်ဒီကနေ့တနင်္လာနေ့မှာတော့ရွှေတစ်ကျပ်သားကိုအကျပ်26သိန်းအထိဈေးပြန်ခေါ်နေကြတာပါဒေါ်လာဈေးကြောင့်ရွှေဈေးပြန်တက်လာတယ်ဆိုပေမဲ့အယောင်းအဝယ်ကဈေးကွက်ထဲမှာအေးနေတယ်လို့ရွှေလုပ်ငန်းရှင်အသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်ရွှေလုပ်ငန်းရှင်များအသင်းကတော့ရွှေတစ်ကျပ်သားရင်ညွန်းတန်ဖိုးကို19သိန်း 5,000 ကျော်နဲ့ဈေးပိတ်ခဲ့ပါတယ်ဩဂုတ်လနဲ့စက်တင်ဘာလထဲမှာရွှေဈေးနဲ့နိုင်ငံခြားငွေလဲနှုန်းတွေတက်ခဲ့ပြီးကျပ်ငွေတန်ဖိုးကျခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျပ်ငွေတန်ဖိုးပြန်တက်လာခဲ့ပါတယ်ဒါပေမဲ့လည်းမတည်ငြိမ်သေးတဲ့အတွက်ကုန်ဈေးနှုန်းတွေအပြောင်းအလဲတွေရှိနေတာပါငွေလဲနှုန်းအပြောင်းအလဲပေါ်လိုက်ပြီးပြည်တွင်းမှာတဆင့်ပြန်ပြီးရောင်းချတဲ့ကုန်စည်နှုန်းတွေအပေါ်နေ့စဉ်နှီးပါပြောင်းလဲသတ်မှတ်နေရတဲ့အကြောင်းပြောဆိုကြပါရခင်ဗျာ
ငွေလဲနှုန်းမတည်ငြိမ်မှုကြောင့်အချိန်တိုအတွင်းကုန်စည်နှုန်းအတက်ကြများနေတဲ့အကြောင်းကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါ